ဘာသာရေးမှန်းတိုက်ပြီးအလိုမတူပဲမိန့်ခွန်းငယ်အများပြားကိုပေါင်းသိနေထိုင်ခဲ့တယ်လို့စွပ်စွဲခံထားရတဲ့အလန်းတရားဆရာတော်ပြန်ဝင်စားသူလို့လည်းဆိုတဲ့အသက်25နှစ်အရွယ်ခွန်တန်ကိုလိန်ပိုင်းဆိုင်ရာအကျံဖက်ဥပဒေနဲ့အရေးယူဖို့မွန်ပြည်နယ်လွှတ်တော်ကနေတစဉ်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်းတထုံမြို့နယ်မဲဆန္ဒနယ်မြေအမှတ်2လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်ကပြောပါတယ်ပြီးခဲ့တဲ့လတွေကလည်းကသာသနာညှိုးနှိုင်းစေမှုပုံမှန်နဲ့ခွန်တန်ခေါ်ဇက်လိုက်ဆိုသူကိုအရေးယူထားပေမဲ့စံပြည်နယ်ဘက်ကိုထွက်ပြေးတင်းရှာနေတဲ့ဆိုတဲ့သတင်းတွေအရသူ့ကိုဖမ်းဆီးနိုင်ရေးမွန်ပြည်နယ်နဲ့စံပြည်နယ်အစိုးရပဲပူးပေါင်းဆောင်ရွက်နေတယ်လို့လည်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်းကပြောပါတယ်အပြည့်အစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါမယ်ရှင်
မွန်ပြည်နယ်တထုံမြို့နယ်ဇရီချောင်းချေးရွာအုပ်စုအလန်းတရားနယ်မြေကပအုပ်ချေးရွာတို့မှာခွန်တန်နဲ့အပေါင်းပါလူတစုဟာဘာသာရေးမှိုင်းတိုက်ပြီးအသက်16နှစ်အောက်ကနေ18နှစ်အရွယ်ရှိမင်းကလေးငယ်မြောက်များစွာနဲ့ပေါင်းသင်းနေထိုင်ခဲ့တဲ့ဖြစ်ရပ်ကိုတထုံမြို့နယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါက်ခိုင်ခိုင်လက်က VOE ကိုအခုလိုပြောပါတယ်
ကွန်တန်ကိုခေါ်အောင်မတော့ဒီမရစကားဆိုပြီးတော့ခရီးလောင်းကိုတက်မှတ်ပြီးတော့အဲ့လိုတစုကကိုကွယ်ကြတယ်အဲ့ဒီဇက်လိုက်ကိုခွန်တန်ကိုခေါ်အောင်ကသဘောကျနှိမ့်ချိုက်တဲ့မိန်ကလေးဒီချိုက်တယ်ဆိုရင်တောင်းခိုင်းတယ်တောင်းခိုင်းတယ်ဆိုရင်ပုပ်အုပ်ကလက်ချီဝဲလုပ်တယ်မင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်လမ်းလေးပါဆုံးမှာ9:00မင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်မင်္ဂလာဆောင်ကြီးအဲ့လိုအိမ်အိမ်မှာမင်္ဂလာဆောင်တယ်အဲ့လိုဆောင်လို့ရှိလို့ရှိရင်ဒီမိန်းကလေးကိုသူကဥမအမပေါ့အမဆိုလို့ရှိရင်အကြီးမပေါ့အကြီးမကအသက်ဟို15နှစ်ဖြစ်ရှင်ဖြစ်မယ်16နှစ်ဖြစ်ရှင်ဖြစ်မယ်အဲ့ကြောင်နဲ့မင်္ဂလာဆောင်တယ်ဆောင်ပြီးတော့သူပေါင်းတယ်ဥမတလားတန်ပြီးအဲရက်20တန်ပြီးပေါင်းတယ်ပေါင်းပြီးလို့ရှိရင်နောက်ငွေမောက်ဆက်ယူတယ်ဒါကလည်းသဘောတူကြတယ်မိဘတွေကသဘောတူကြမိန်းကလေးတွေသဘောတူကြမတူခြင်းကိုထက်တက်ခြင်းမရှိဘူးခွန်တန်နဲ့မယူရင်မရဲကြီးမယ်ဆိုတဲ့အဲ့လိုမျိုး mindset တွေလည်းရှိတယ
်ခွန်တန်ဟာဥပဒေကြောင့်ရလိန်ပိုင်းဆိုင်ရာအကျန်းဖက်ကျူးလွန်တာဖြစ်ကြောင်းဒေါ်ခန်ခိုင်လေးကပြောပါတယ်
။သူကြိုက်ပါတယ်ဆိုတော့မိန်းကလေးတွေအကုန်လုံးကလက်ခံရတာ။သူအဲ့ဒါကိုကြာကြီးပေါင်းချင်မှပေါင်းတယ်။မပေါင်းချင်လည်းမပေါင်းတော့။အဲ့လိုမိန်းကလေးတွေအများကြီးဖြစ်တယ်။ Social violence ပေါ့။ဒါနဲ့ပတ်သက်ရင်တော့ဥပဒေအရတကယ်ကိုမိစွန်နေတဲ့ဆုံးရက်တစ်ခုဖြစ်တယ်ဆိုတော့အမင်းပွားကြအောင်မရှိဘူး
။ဒါကြောင့်နိနာခဲ့တဲ့မိန်းကလေးတွေအတွက်ဥပဒေကြောင့်အရာတရားမျှတမှုရရှိစေဖို့ကော်မတီနေနဲ့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
။ဥပဒေကပုံစံမှုတစ်ခုခုကိုတော့ကော်မတီနဲ့အစိုးရနဲ့သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာကျန်းစီရေးပိုင်းဆိုင်ရာကတော့တစ်ခုခုလှုပ်ဆောင်ပေးတဲ့ဆိုတဲ့အားမျိုးကိုကျွန်တော်တို့ကွန်ပီဝိုက်နဲ့ဆက်သွားမိတဲ့အချိန်ကျွန်တော်ပြပို့သွားမှာဖြစ်ပါတယ်။ဒီပေါ်မှာ implement လုပ်တာကတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးနဲ့ဖြစ်ပါတယ်လို့
အခုလိုဘာသာရေးမှိုင်းတိုက်ပြီးအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေအပါအဝင်အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကျန်းဖက်တဲ့ဖြစ်ရပ်တွေရပ်တန့်အောင်ပညာပေးလုပ်ငန်းတွေကိုအမျိုးသမီးအဖွဲ့အစည်းတွေပါဝင်လူထုအခြေပြုအဖွဲ့အစည်းတွေကနေသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းပြီးအချိန်အုံမြင့်ဆောင်ရွက်တင်တယ်လို့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူမခင်လေးကတုံ့သက်ပါတယ်
ဒီလိုလူလူအတွက်ကိုအစ်ကိုမျိုးသမီးတွေအတွက်ကိုအစ်ပညာပေးတဲ့အလုပ်တွေပိုလုပ်တင်နေမျိုးသမီးတွေလိန်ပိုင်းဆိုင်ရာအခြားကိစ္စတွေကိုကာကွယ်ဖြစ်အောင်အစ်ပညာပေးတဲ့အလုပ်တွေအကျန်းဖက်မခံအောင်အလုပ်တွေဒီကက်ပို့ပြီးတော့လုပ်တင်နေဆိုတာဟာတော့ကျွန်မတွားမြင်တယ်ဒါကြောင့်မို့လို့မင်းဒီနေ့မှရှိတဲ့ကျမတို့အမျိုးသမီးခွဲတွေကိုပို့ပြီးတော့ကျမတိုက်တွန်းပြီးတော့ဘယ်လိုပူပေါင်းဆောင်ရွက်မလဲနောက်တစ်ခါဟိုအမျိုးသမီးတွေတိုက်ရိုက်တာမဟုတ်ပဲဒီလူလူတို့ကိုလည်းအသိပညာပေးတဲ့ campaign မျိုးတွေပေါ့နော်ကျမတို့ပို့လုပ်ပေးရမယ်ဆိုတာကိုကျမတို့တွေ့ပါတယ
်ခွန်တန်နဲ့အပေါင်းပါတစုကိုပြီးခဲ့တဲ့လပိုင်းတွေကလေးကသာသနာရေးညှိုးနှိုင်းစီမှုနဲ့မင်းဒီနေ့အစိုးရကအရေးယူထားပေမဲ့ခွန်တန်ကတော့ထပ်ပြေးတင်းချောင်နေတယ်လို့လွှတ်တော်ကိုယ်စားလှယ်ဒေါက်ခန့်ခိုင်လည်းကပြောပါတယ်
အလန်ဒီယာဖျားကြီးကိုအပေါ်ကနေငုံကြီးကြီးတင်ပေါ်ကြည့်လို့ပြစားနေပတ်သက်ပြီးဒီခွန်တန်ခေါ်ဒီခွန်အောင်ရဲ့အဖွဲ့ပေါ့နော်တော့ကလို့အစီရှိတဲ့အဖွဲ့ကိုဒေဒီဆက်လက်မတည်ဘူးဆိုပြီးအချိန်ချင်းတားမြင်တယ်တားမြင်တဲ့နေရာမှာဆက်လက်လုံဆောင်ရဲ့အတွက်ကြောင့်ပြည်မှုဆိုင်ရာဥပဒေပေါ်မှာ195ကကြီးနဲ့အရေးယူမှုတွေကက်ဘိနက်ကဆုံးဖြတ်ထားတာတော့ရှိတယ်အဲ့ဒီမှာလူပုဂ္ဂိုလ်တွေကဆွဲထားတယ်ခေါင်းကြီးဟန်းကြီးကမဆွဲရသေးသာသနာကြီးကအခုချိန်ထိကိုအကြောင်းကြောင်းညောင်ဆောင်လေးကြံ့ကြနေတယ်ဒီကြားထဲမှာခေါင်းတန်ကခေါင်းအောင်ကတော့လွတ်မြောက်သွားတယ်ပေါ့နော
်ခွန်တန်ကိုဖမ်းဆီးနိုင်ဖို့ရှမ်းပြည်နယ်ကိုထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေအရရှမ်းပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောဆိုထားပါတယ်အခုလိုအလံတရားနယ်မြေကပအုပ်ကြီးရွာတွေမှာဘာသာရေးမှိုင်းတိုက်ခံရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လာမယ့်သတင်းပတ်အတွင်းသူကိုယ်တိုင်တွားရောက်စုံစမ်းဖြေရှင်းဖို့ရှိကြောင်းသာသနာရေးဝန်ကြီးသူရဦးအောင်ကလည်းပြောကြားထားပါတယ်ရှင်